ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဆယ်စုနှစ်တွေချီးပြီးနေထိုင်လာကြတဲ့မြန်မာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့ကုလသမဂ္ဂထိုင်းအာဏာပိုင်နဲ့မြန်မာအစိုးရတို့ကပူးပေါင်းလှုပ်ဆောင်နေကြပါတယ်။မကြခင်ရပိုင်းအတွင်းမှာပြန်ပို့ဖို့ရှိနေတဲ့ပထမတတုပ်ကိုတော့ကရင်ပြည်နယ်အတွင်းမှာနေရာသစ်တွေပြန်လည်ချထားပေးဖို့ပြင်ဆင်နေကြတယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ဒီလိုပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းကိုရှားဖောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဆယ်စုနှစ်တွေနဲ့ချီပြီးနေထိုင်လာကြတဲ့မြန်မာဒုက္ခသည်တွေထဲကပထမဦးဆုံးအတုပ်ကိုဒီလအောက်တိုဘာလထဲမှာပဲမြန်မာနိုင်ငံကရင်ပြည်နယ်တွင်းကိုပြန်ပို့ဖို့တာဝန်ရှိသူတွေကလှုပ်ဆောင်နေကြတာဖြစ်ပါတယ်။နိုဖိုဒုက္ခသည်စခန်းကဒုက္ခသည်တချို့အပါအဝင်အခုပြန်ပို့မဲ့ပထမဦးဆုံးအတုပ်ထဲမှာလူဦးရေ56ဦးပါဝင်တယ်လို့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွန်းမြင့်က VOA ကိုအခုလိုပြောပါတယ
်။ဆုံးမတော့များတယ်တရားကြိုတယ်အခုတကယ်တမ်းပြန်လာမယ့်လူကကျွန်မသိရတာအကြမ်းမြင်နေရှိသေးတော့မသိချင်56ဦးပဲရှိတော့တယ်လူဦးရေ56ဦးပဲရှိတယ်အကြမ်းပြင်းကဒီလ25ရက်နေ့နောက်ပိုင်းကိုပြောတာပဲတကယ်လို့အတိအကျမသိရဘူ
းအခုပြန်လာကြမဲ့ဒုက္ခသည်တွေဟာအတင်းပြန်ပို့တာမဟုတ်ပဲမိမိရဲ့သဘောဆန္ဒအတိုင်းသာပြန်လာကြတဲ့ဒုက္ခသည်တွေဖြစ်တယ်လို့ဆိုပါတယ်ပြန်လာမဲ့ဒုက္ခသည်တွေအတွက်လုံခြုံရေးကျန်းမာရေးနဲ့စားဖို့နေရေးအတွက်အစိုးရကစီစဉ်ပေးနေတာတွေရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းလိုအပ်တဲ့အကူအညီတွေထောက်ပံ့ပေးတာတွေရှိတယ်လို့ဒေါ်နန်းခင်ထွန်းမြင့်ကအခုလိုဆက်ပြောပြပါတယ်
အခုနေဝဲတူတော်များများကတော့သူတို့ကပြန်ပြအိမ်ကိုမရှိတော့ဘူးကျွန်တော်တို့ချပီးတဲ့စီမံပီးတဲ့နေရာမှာပဲနေမယ်ဆိုသူတို့တို့ကျွန်တော်တို့မိသားစုစုစုကိုတမုန်နဲ့အိမ်ရတယ်ဆောက်တာပေးပါတယ်အဲ့ဒီအိမ်လေးတွေမှာတရားကိုတစ်လုံးခြံဝင်ရတယ်ပီ30 60အဲ့လိုမျိုးအကွက်ကလေးနေတယ်ကျွန်တော်တို့စီစဉ်ထားပေးတာပေါ့ဦးယာယီနေလို့ရတဲ့အဆောင်လေးကျွန်တော်တို့ကအရင်ထဲရတယ်ရှိပါတယ်အခုလည်းအဲ့ဒီတော့ကျွန်တော်တို့သူတို့အတွက်ပြည်စံနေအကုန်လုံးလုပ်ထားပေးပါတယ်ဒီမီဟိုဘောနော်အယာယီချူကလူစားဖို့နေရစသူတို့ဒီမှာနော်လို့ဆိုစေတလားလောက်နေလေတလားလောက်ကျမတို့ကဒီမှာတနည်းကိုတရားကို2000ကျွေးဖို့စီစဉ်ထားပြီးပါတယ်။ဒါကတော့ဦးလော်လော်ဆက်ဆက်ပေါ့နော်။သူအိမ်နဲ့ရပြီဆိုရင်အိမ်တိကျတဲ့အိမ်ချင်းမိသားစုခွဲနေချင်းပြီဆိုရင်မိသားစုခွဲနေဖို့လည်းစီစဉ်ထားပြီးရွာရောက်ပြန်ခြင်းနဲ့ရွာမိသားစုနဲ့လည်းကျမတို့ဆက်သွယ်ထားပြီးပြီ။အဲ့တော့ရွာရောက်ပြန်ခြင်းနဲ့လူလည်းအဲ့ဒီနေ့ရောက်ပြီးနောက်ထပ်စီစစ်ဒီပိုင်းနဲ့ရွာကြည့်ကျမတို့ပြန်တို့သူတို့မိသားစုတခေါ်ခြင်းပဲခေါ်ခြင်းနဲ့လည်းကျမတို့ထည့်သူတို့ဒီနေ့ရတာလူရှိတဲ့နေရာမဟုတ်ပါဘူးသူအန်ဒရူပတ်ဝန်ကျင်နဲ့မိဆက်တဲ့နေရာမှာသူထားရတာပါအဲ့ဒီမှာလိကစ်ကော်မာကမိငင်ရေးဖွဲ့မိသားစုတွေရှိတယ်နောက်ပြီးတော့သူတို့တွေ့တဲ့အန်ဒရူတီနာအင်ဂျင်ဆက်စားပြပါတယ်ယာယီနေထိုင်မှုနေရာလည်းမြရီမျိုးပေါ်မှာရှိတဲ့အဆောက်အဦပါသူတို့ဟိုမျိုးပြည်မှာထုတ်ပြီးတော့မိငင်လုံးချုံမှုရှိတဲ့နေရာမှာမထားပါဘူး
ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ချင်းပြန်ပို့နိုင်ဖို့အတွက်ထိုင်းအာဏာပိုင်တွေနဲ့အတူနိုင်ငံတကာရွှေ့ပြောင်းခြေချနေထိုင်သူများအဖွဲ့ IOM နဲ့ UNHCR တို့ကလွန်ခဲ့တဲ့6လကတည်းကစီစဉ်နေတာဖြစ်ပြီးအခုအတုပ်ကပထမဦးဆုံးဂဏဦးအဆင့်လှုပ်ဆောင်ချက်ဖြစ်တယ်လို့ကရင်ဒုက္ခသည်များကော်မတီ KRC ကပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့စောတူတူကအခုလိုပြောပြပါဗျာ
Pilot အနေနဲ့ပြန်ပို့ဖို့ရှိတယ်လေစာကြည့်တာပေါ့ pilot replication the body work ကြံပို့ဖို့ရှိတယ်
။ကရင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတဝန်းမှာအလောက်အကန့်အလုံလောက်မရှိတာကြောင့်မြန်မာနိုင်ငံသားအများအပြားအိမ်နီးချင်းနိုင်ငံတွေမှာတွားရောက်အလောက်ရှာဖွေလောက်ကင်နေရချိန်မှာပဲအခုလိုဒုက္ခသည်တွေပြန်လာမယ်ဆိုရင်သူတို့အတွက်အလောက်ကင်တွေရဖို့ဘယ်လိုစီစဉ်ဆောင်ရွက်ပေးဖို့ရှိတယ်လဲဆိုတာကိုတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကအခုလိုရှင်းပြပါဗျာ။
သူတို့တက်ဆိုအများကြီးစဉ်းစားထားပြီးပညာရေးနဲ့ကျန်းမာရေးကတော့ကျင်းမဲ့သူတို့အဲ့မှာရှိတဲ့နေရာအကြောင်းလေးတခါလည်းထားပြလို့ရတယ်။ပညာရေးနဲ့လည်းပတ်သက်ပြီးတော့ရှိပြီးသား၊ကျမရေးနဲ့လည်းပတ်သက်ပြီးတော့သိပြီးသားနဲ့သူတို့နဲ့နင်းနင်းနာနာလေးမှရှိတယ်။ဘာလို့ဆိုငင်းငင်းရေးဖွဲ့ရလုတာပြီးအကြောင်းလေးမှသူတို့ဝင်နေလို့ရတယ်။သိပြီးသားနဲ့အဲ့မှာရှိရတယ်ပြီးလို့ရတယ်။ဟိုနိုင်ငံတကာ UNHCR နဲ့သူတို့ထောက်ပံ့နည်းနည်းလေးပါတယ်လို့အန်စီရတော့နော်။တက်နိုင်ကြများတော့အန်တရအလုကရရတဲ့ဟာလို့အန်တရဒူစားပြီးတော့ကုမ္ပဏီခေါ်ပြီးလုပ်နေရှိ။အဲ့ဒီအချိန်ကျမရဥလို့ဆွေတော့အန်တရစဉ်းစားကြတာသူတို့မွေးမြူရေးလုပ်ချင်တာ။ဝင်းမြူရေးလို့ဆိုရှင်တစ်ပိုင်းတစ်နိုင်ဝင်းမြူလေးလေး work လေးလေးပြီးမဲ့ check လေးလေးပြီးမဲ့နော်ကြီးကြီးမွေးနိုင်လားသူကြီးကြီးမွေးလို့နိုင်လားလို့
ပြည်တွင်းစစ်ကြောင်အင်းကြီးချင်းထိုင်းနိုင်ငံဘက်ချမ်းကိုထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာကရင်တိုင်းရင်းသားတွေဖြစ်ကြပြီးတော့သူတို့အများစုဟာဒုက္ခသည်စခန်းတွေမှာနေထိုင်လာကြတာနှစ်ပေါင်း30နီးပါးရှိပြီဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတရုတ်ဝင်ဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်ဥယျာဉ်ပေါင်း3000ကျော်ရှိတယ်လို့ UNHCR ကနေထုတ်ပြန်ထားတဲ့စာရင်းမှာဖော်ပြထားပါတယ် ပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့ကရင်ပြည်နယ်မေတ္တောဒေသအတွင်းမှာခွဲထွက် DKB အဖွဲ့နဲ့ကရင်နယ်ကြားစောင့်တပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အဲ့ဒီဒေသအတွင်းမှာရှိတဲ့ကျေးရွာပေါင်း20ကျော်ကထောင်နဲ့ချီတဲ့ရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်အခုလိုနေမြေမတည်ငြိမ်မှုတွေရှိနေတဲ့တချိန်တည်းမှာပဲကျေးရွာတချို့တွေမှာမြေမြုပ်မိုင်းအန္တရာယ်တွေလည်းရှိနေသေးတာကြောင့်ပြန်ပို့ခံရမယ့်ဒုက္ခသည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်ရှင်